အမေရိကန်နိုင်ငံသားဝင်ကြီးရက်စ်တာလက်ဆင်ဟာရှေ့လေပိုင်းဒေသနဲ့တောင်အာရှဒေသတွေကိုခရီးထွက်နေပါတယ်။ပါကစ္စတန်နိုင်ငံကိုဝင်ကြီးတာလက်ဆင်ရောက်နေတော့မှစစ်သွေးကြွတွေကိုတံပြန်နေနေရင်းအချမ်းဖက်ဝါဒတက်ဖြစ်ရေးကိစ္စတွေကိုတွန်းမြင့်လှုံ့ဆော်ကြဖို့ပါကစ္စတန်ကောင်းဆောင်တွေကိုတိုက်တွန်းပြောဆိုခဲ့ပါတယ်။ဝင်ကြီးတာလက်ဆင်ရဲ့ဖွဲ့ဟာပါကစ္စတန်ဝင်ကြီးချုပ်ရှာဟိခါကန်အပစီအပြင်ပါကစ္စတန်တပ်မတော်ကာကွယ်ဦးစီးချုပ်ထောင်လိုက်အကြီးကဲနဲ့တခြားထိပ်ပိုင်းခေါင်းဆောင်တွေနဲ့ပါမနေ့ကတွေ့ဆုံခဲ့ကြတာပါအခုလိုနိုင်ငံပိုင်းခေါင်းဆောင်ပိုင်းတွေအကြတွေ့ဆုံပြောဆိုမှုတွေအတွင်းမှာပါကစ္စတန်နဲ့အမေရိကန်အပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေအကျိုးတူစီးပွားရေးဆက်ဆံမှုတွေတိုးမြင့်ခိုင်မာအောင်ဆောင်ရွက်ရေးဆရာတွေကိုဆွေးနွေးခဲ့ကြတယ်လို့အမေရိကန်တာဝန်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်စစ်သွေးကြွတွေနဲ့ကျန်းဖက်သမားတွေကိုအမြင့်ပြတ်ချေမုန်းရေးကြိုးပမ်းအထောက်အမှုတွေကိုပါကစ္စတန်ဘက်ကတိုးမြင့်လှုံ့ဆော်မှာဖြစ်မယ်ဆိုတဲ့သမရထရန့်ရဲ့အမှာစကားကိုဝန်ကြီးတလဆန်ကထပ်လောင်းပြောဆိုခဲ့တယ်လို့လည်းအဲ့ဒီအမေရိကန်တာဝန်ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်အမေရိကန်ဆိုရရဲ့တောင်အာရှရေးရာမဟာဗျူဟာအသစ်နဲ့ပတ်သက်ပြီးတော့ဝန်ကြီးတလဆန်ကချပြပြောဆိုခဲ့ပြီးတော့အာဖဂန်နစ္စတန်နိုင်ငံရဲ့ညီညာရေးလုပ်ငန်းစဉ်မှာပါကစ္စတန်ရဲ့ပူးပေါင်းဆောင်ရွက်မှုအခမ်းအနားကအင်တာမပဲအရေးကြီးလာတဲ့အကြောင်းနဲ့ဒီလိုလှုပ်ဆောင်တဲ့အတွက်တောင်အာရှဒေသတွင်းတည်ငြိမ်မှုနဲ့လုံခြုံမှုတွေကိုဖြစ်လာနိုင်စေမယ်ဆိုတဲ့အကြောင်းတွေကိုပါဝန်ကြီးတလဆန်ကပါကစ္စတန်ခေါင်းဆောင်တွေကိုပြောဆိုခဲ့ပါတယ်